မြန်မာကျပ်ငွေတန်ဖိုးထိုးကြပြီးတော့နိုင်ငံသားငွေစည်းနဲ့ရွှေစည်းတွေဟာစံချိန်တင်လောက်အောင်တက်သွားတာကိုထိန်းချုပ်ဖို့အတွက်ရွှေနဲ့ဒေါ်လာတရမွေရောင်းဝယ်သူထိုင်းနိုင်ငံမှာကွန်တိုတိုက်ခန်းရောင်းဝယ်သူတွေအပါအဝင်စုစုပေါင်းအနည်းဆုံး30000ကျော်ပြီးခဲ့တဲ့နှစ်ရက်အတွင်းဖမ်းဆီးစစ်ဆေးနေတယ်လို့စစ်ကောင်စီကကြေညာထားပါတယ်။စီးပွားရေးကမောက်ကမဖြစ်တာဟာနိုင်ငံအတွင်းမှာ ဈေးကစားမှုတွေကြောင့်ဖြစ်တဲ့ဆိုပြီးအကြောင်းပြသလို့ပြင်ပမှာလက်တွေ့အရောင်းဝယ်တကယ်မဖြစ်တဲ့ရွှေဈေးနှုန်းတွေကိုလူမှုကွန်ရက်မီဒီယာတွေမှာဖြန့်ဝေခဲ့တယ်ဆိုပြီးစစ်ကောင်စီဘက်ကပြောထားတာပါ။ပြီးခဲ့တဲ့ရက်ပိုင်းမြန်မာကျပ်ငွေလဲနှုန်းဟာအမေရိကန်ဒေါ်လာကို6,900ကျပ်ဝန်းကျင်အထိရောက်သွားတဲ့အကြောင်းနိုင်ငံသားငွေလဲနှိမ်နှုန်းလုပ်ငန်းလုပ်ကိုင်သူတွေကအတည်ပြုပြောဆ ပေါ်ပြနေချိန်မှာပဲပြည်တွင်းရွှေဆိုင်ပိုင်ရှင်တချို့ကအယောင်းဝယ်တွေကိုရက်ပြီးတော့တင်းရှောင်နေတဲ့အကြောင်းပြည်တွင်းလုပ်ငန်းရှင်တွေကဗီအိုကိုပြောပါတယ်။အန်အေဒီလက်ထက်စီးပွားရေးအကြံပေးပညာရှင်ဖြစ်တဲ့ရှောင်းတန်းတွေကတော့မြန်မာနိုင်ငံအတွင်းအခြေအနေတည်ငြိမ်မှုပြတ်ပြားပြီးမြန်မာငွေကြေးပေါ်ယုံကြည်မှုမရှိတော့တာပို့ကုန်နဲ့သွင်းကုန်ပမာဏမငြိမ်းညားတဲ့ပြင် စစ်ကောင်စီဘက်ကငွေကြေးရိုင်းနှုတ်ထုတ်ဝေတဲ့နည်းလမ်းတွေကိုပဲတုံ့ပြန်ဖြည့်ရှင်းနေတဲ့အတွက်ကြောင့်မလို့တိုင်းပြည်စီးပွားရေးကမောက်ကမအခြေအနေကိုရောက်နေတဲ့အကြောင်းမနေ့က NUG အမျိုးသားညီညွတ်ရေးအစိုးရကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာလည်းပြောဆိုသွားပါတယ်ရှင်။